NLD ပါတီရဲ့ဥပဒေအကြံပေးလည်းဖြစ်တရားလွတ်တော်ရှင်းလင်းရေးလည်းဖြစ်တဲ့ဥက္ကဋ္ဌလှုပ်ကြံတပ်ဖြတ်ခံရတာဒီကနေ့ဆိုရင်တလတင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်ဥက္ကဋ္ဌလှုပ်ကြံတပ်ဖြတ်သူကိုဝိုင်းဝန်းဖမ်းဆီးပြင်းတနတ်တန်ရနဲ့တည်ဆုံသွားတဲ့ရင်မောင်းဥနေဝင်းနဲ့ဥက္ကဋ္ဌတို့ကွယ်လွန်သွားတဲ့တလပြည့်အခမ်းအနားကို NLD ပါတီကဥဆောင်ပြီးဒီကနေ့ရန်ကုန်မြို့တော်ဝင်နင်းစီခန်းမမှာကျင်းပမှာဖြစ်ပြီးအခမ်းအနားကိုနိုင်ငံတော်တမင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပြင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ NLD ပါတီကတာဝန်ရှိသူတွေပါတက်ရောက်မဲ့အကြောင်း NLD ဘိုလ်အလုံးမှုဆောင်အဖွဲ့ဝင်ဦးညာဝင်းပြောတာကိုကိုကာပီအေယာဝတီသတင်းမှာဖော်ပြထားပါတယ်။ဥက္ကဋ္ဌလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ဆက်နွယ်ပြီးပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုပြည်ထောင်စုဝန်ကြီးဌာနကရန်ကုန်မြို့မွေးရီစေဝါပြလိုက်မှာမနေ့ကကျင်းပခဲ့ပါတယ်။လှုပ်ကြံတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးလောလောဆယ်တနတ်သမားကြည်ဝင်းနောက်ကွယ်ကခိုင်းစေသူအောင်ဝင်းစော်နဲ့ဇေယျဖြိုးတို့ကိုဖမ်းဆီးထားပြီးဖြစ်တဲ့အပြင်တခြားအမျိုးသား82ဦးအမျိုးသမီး2ဦးစုစုပေါင်း83ဦးကိုလည်းခေါ်ယူစစ်ဆေးခဲ့ကြောင်းသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။အခုဖမ်းဆီးရမိထားတဲ့ဇေယျဖြိုးနဲ့လွတ်မြောက်နေတဲ့အောင်ဝင်းခိုင်တို့ကလူငယ်ဘာဝပုဂ္ဂိုလ်ရေးမကျေနပ်မှုအပေါ်အခြေခံပြီးဥက္ကဋ္ဌကိုလှုပ်ကြံတပ်ဖြတ်ခဲ့တယ်လို့ယူဆကြောင်းသတင်းစာရှင်းလင်းပွဲအတွင်းရဲချုပ်ဇော်ဝင်းကပြောပါတယ်။ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေးကတော့ကွင်းဆက်တွေကိုအစင်ဆက်မပြထုတ်ဖို့ထုတ်သွားဖို့စူးစမ်းနေကြောင်းပြောဆိုပါရယ်ဒီမှုနဲ့ပတ်သက်ပြီးတနတ်နဲ့ပြစ်သက်သူကြည်လင်းနဲ့သူ့ကိုအနီးကကြီးကြပ်စေခိုင်းသူတမတော်ကဘိုးအဖြစ်ထုတ်ပယ်ခံရသူအောင်ဝင်းစော်နဲ့သူ့နောက်ွယ်ကညီဖြစ်သူအငိမ့်စားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်တို့အပြင်တမတော်သားစုဆောင်ရေးတပ်ကအငိမ့်စားဗိုလ်ကြီးဇေယျဖြိုးတို့ပါဝင်တယ်လို့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါရယ်